မြန်မာနိုင်ငံမှာမကြသေးခင်ကာလမှာဒီမိုကရေစီရေလှုပ်ရှားသူတွေကိုကြိုးပမ်းကွပ်မျက်တာနဲ့လာမယ့်နှစ်ရွေးကောက်ပွဲလှုပ်ဖို့ပြင်နေရတဲ့အတွက်နိုင်ငံတကာရဲ့စိုးရိမ်မှုတွေတိုးလာနေစီမှာပဲမြန်မာနဲ့ဆက်ဆံရေးအကောင်းမွန်နေရာအတွက်အိန္ဒိယနိုင်ငံသားဝင်ကြီးကဒီနေ့ကြာတာပြီးမှာခုခံပြောဆိုခဲ့ပါတယ်။ဒေါက်ဆန်စုကြည်ရဲ့အရသာအဆူရကိုဖယ်ရှားပြီးတော့အာနာသိန်းထားတဲ့စစ ကျွန်တော်တို့ဆက်ဆံရေးဟာအခုချိန်ထိအပြောင်းလဲတစုံတရာမရှိသလိုတန်တိုင်းငင်းကြားရှုပ်ထွေးတဲ့နေဆက်ပြဿနာကိုကင်တွေ့ရမှာမြန်မာစစ်ကောင်စီနဲ့ဆက်ဆံရေးကိုရှောင်လွှဲလို့မရတဲ့အကြောင်းနဲ့အိန္ဒိယမြန်မာဆက်ဆံရေးကိုနိုင်ငံရဲ့အရာဝေဖန်ဖို့မသိမှုဆိုပြီးတော့အိန္ဒိယနိုင်ငံသားဝန်ကြီးစူပရာမန်ညန်
ကျန်ကာကဒီဘန်ကောက်ကျွလလောင်ကွန်တက်ကတို့ဒီနေ့ဟောပြောပေးမှာပြောသွားပါသည်။အိန္ဒိယအနေနဲ့တခြားနိုင်ငံတွေနဲ့မတူဘဲနဲ့အိန္ဒိယချင်းမြန်မာနိုင်ငံကိုနားလည်စာနာမှုအပြည့်ရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံဟာဒီမိုကရေစီအတွက်ထောက်ခံတဲ့အကြောင်းကိုလည်းပြောပါသည်။အိန္ဒိယဟာဒီနေ့စံပိုင်းမှာတန်တမတ်တစ်ခန့်အပ်လွှာကိုဘိုးယုံမကြီးမရောက်နိုင်ကိုပေးခဲ့တာကြောင့်အာဏာသိမ်းစစ